အမေရိကန်ကထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့အရန်ငွေဒေါ်လာ9ဘီလီယံတဲကထက်ဝက်လောက်ကိုအမေရိကန်မှာ2000တခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာတေဆုံးဒဏ်ရာရသူတွေအတွက်သုံးစွဲခွင့်ပေးမယ်သမ္မတအမေရိကန်ကကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောက်ချာနေမှာလက်မှတ်ရေးထိုးလိုက်ပါတယ်။ကျန်အရန်ငွေဒေါ်လာ3ဘီလီယံခွဲကိုတော့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအတွက်ငွေကြေးရန်ပုံငွေတက်ကိုထူထောင်ဖို့ချထားမှာဖြစ်ကြောင်းသမ္မတအင်ဂျူကပြောပါတယ်။အမေရိကန်ရဲ့ဒီဆုံးဖြတ်ချက်ပေါ်မှာအာဖဂန်ကိုထိန်းချုပ်ထားတဲ့တာလီဘန်တွေကချက်ချင်းပဲပြစ်ဒဏ်ရှုံချလိုက်ပါတယ်။ဒါဟာအာဖဂန်ပြည်သူတွေရဲ့ငွေကိုခိုးယူတာဖြစ်တယ်လို့ဒီငွေကိုအမေရိကန်ကထိန်းချုပ်ထားတာဟာကျွဝင်အရာရောလူသားစာနာမှုအရာပါအောက်တန်းကျတဲ့လုပ်ရဖြစ်တယ်လို့ဒိုဟာတာလီဘန်ရုံးပြောခွင့်ရမဟာမက်နဟင်းကပြောပါတယ်။အာဖဂန်မှာသမ္မတအာရှဖ်ဂန်ကြီးအစိုးရပြုတ်ချပြီးတာလီဘန်တွေထိန်းချုပ်လိုက်တဲ့2021ဩဂုတ်လကောင်ကစပြီးအမေရိကန်နိုင်ငံနယူးယောက်ဗဟုပံမှာထားတဲ့အာဖဂန်နစ္စတန်နိုင်ငံဒါအာဖဂန်နစ္စတန်ဘဏ်ကအရန်ငွေဒေါ်လာ9ဘီလီယံကိုအမေရိကန်ကထိန်းချုပ်ထားတာပါ2000တခုနှစ် 9/11 တိုက်ခိုက်မှုကိုစီစဉ်ခဲ့တဲ့အယ်ဂိုင်ရာခေါင်းဆောင်အိုဆာမာ ဘင်လာဒင်ကိုလွှဲအပ်ဖို့နဲ့ဒီကျမ်းဖက်ဖွဲ့ကိုခြေဖြတ်ဖို့ဒီတိုက်ခိုက်မှုအပြီးအာဖဂန်မှာအာဏာရလာတဲ့တာလီဘန်တွေကိုအမေရိကန်ဘက်ကတောင်းဆိုပေမဲ့တာလီဘန်တွေကညှင်းဆုပ်ခဲ့တာပါ9/11 မှာတေကြီးထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုဝင်တွေကအမေရိကန်တရားရုံးတွေကနေတဆင့်ရော်ကြေးရဖို့နှင့်နဲ့ချီစူးစမ်းနေကြတာဖြစ်ပြီးမနစ်ကအာဖဂန်မှာတာလီဘန်တွေပြန်ပြီးအာဏာရလာချိန်မှာတော့တောင်းဆိုမှုတွေကိုပြန်ပြီးလှုပ်လာကြတာဖြစ်ပါတယ်